ရခိုင်ပြည်နယ်ရေးအချံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီယာနန်ဟာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးကော်မရှင်ရဲ့တွေးဆချက်တွေအကြံပေးချက်တွေကြောင်းအောက်တိုဘာလ23ရက်တောက်ကြာနေ့ကုလသမဂ္ဂလူမျိုးရေးကောင်စီမှတင်ပြဖို့ရှိပါတယ်။အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုပြီးခဲ့တဲ့ဩဂုတ်လကအစိုးရကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။အစိုးရကစားပါအဓိကအကြံပေးချက်တွေနဲ့အကောင့်ထည့်ဖော်ရေးဆိုင်ရာတွေကိုလူမျိုးရေးကောင်စီဖော်ဝင်နိုင်ငံတွေကိုမစ္စတာအနန်ကတင်ပြမှာပါ။မစ္စတာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အစီအကံစာထွက်ပြီးပြီးချင်းမှာပဲဩဂုတ်လ25ရက်နေ့မှာရခိုင်ပြည်နယ်ကနေကြားဆောင်ကင်းစကန်တွေကိုတိုက်ခိုက်ခံခဲ့ရတာပါရခိုင်ပြည်နယ်ငင်းကြဲရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကော်မရှင်ရဲ့အစီအကံစာကိုလုပ်ငန်းလမ်းပြမြေပုံတစ်ခုအဖြစ်အသုံးပြုဖို့မစ္စတာနန်ကလုံခြုံရေးကောင်စီမှာတိုက်တွန်းมาဖြစ်ပါတယ်ဒါအပြင်လုံခြုံရေးပိုင်းစစ်ဆင်ရေးတွေကိုအမြန်ဆုံးအဆုံးသတ်ဖို့ဒေသတွင်းလူထုအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ဖို့နဲ့အကြံသားတွေကိုကောက်ကွယ်ပေးဖို့လိုအပ်တယ်ဆိုတာတွေကိုမစ္စတာနန်ကအလေးထားပြောဆိုမယ်လို့ကိုဖီယန်န်ဖောင်ဒေးရှင်း website မှာအော်တိုဘလာဆန်ရဲ့နေဆွဲနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မစ္စတာနန်ကလူမျိုးကောင်စီကိုတင်ပြတဲ့အစီအစဉ်ကိုအမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်ညနေ3နာရီမြန်မာစံတော်ချိန်စနေနေ့မနေ့အစောတနာရီခွဲမှာစတင်မှာပါ။ကုလသမဂ္ဂဖော်ဝင်နိုင်ငံအားလုံးနဲ့အသီးမှတ်ပြုထားတဲ့အစိုးရမှုတွေအဖွဲ့အစည်းတွေပါဝင်တက်ရောက်နိုင်မှာလည်းဖြစ်ပါတယ်။